အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ချွမ်းနေတဲ့တော်မီကိုငြိမ်းသက်နိုင်ဖို့ပြည်နယ်မိသားတပ်ဖွဲ့ဝင်တွေအပူအပြင်းနဲ့ချိုးဖောက်နေကြပါတယ်။ဒီနေ့တော်မီလောင်ချွမ်းမှုဟာအဆိုးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော့ဒီတော်မီကိုသိမ့်မကြခင်အချိန်တွေမှာငြိမ်းသက်နိုင်ဖို့အနေထားမရှိဘူးလို့လည်းအမျိုးသားမိုးလေဝသဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမီလောင်ချွမ်းမှုတွင်သေဆုံးသူရုပ်အလောင်း14လောင်းကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါကြောင့် Paradise မြို့ကသေဆုံးသူရေအတွက်ဟာအခုဆိုရင်23ယောက်ရှိသွားပြီဖြစ်တယ်လို့ခရိုင်ရဲအရာရှိကစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်။စောပိုင်းကတော့ California ပြည်နယ်တောင်ပိုင်းမာလဘူးမြို့မှာတော်မီလောင်ကျွမ်းမှုကြောင့်အိမ်မှာနေထိုင်သူတွေကိုဘေးလျော်ကိုရှေ့ပြောင်းခဲ့ရပြီးတော့ဒီမီလောင်ကျွမ်းမှုအတွင်းလူနှုတ်ကားထဲမှာသေဆုံးခဲ့ပါတယ်။ဒါကြောင့် California ပြည်နယ်ကမီလောင်ကျွမ်းမှုအတွင်းမှာ25ယောက်ထပ်မံသေဆုံးခဲ့ပြီလည်းဖြစ်ပါတယ်။ American သမ္မတ Donald Trump ကတော့အခုလိုမီလောင်ကျွမ်းတာနဲ့ပတ်သက်ပြီးတော့ California အာဏာပိုင်တွေကိုမနေ့စနေနေ့ကရောဒီနေ့တနင်္ဂနွေနေ့စောပိုင်းမှာပါ Twitter ကနေပြစ်တင်ပြောဆိုထားပါတယ်။အခုလိုမီးလောင်ချရတာဟာတက်တော်တွေကိုတေချာထိမ့်သိမ်းမဆောင်ရှောက်နိုင်လို့ဖြစ်ရတာဖြစ်တဲ့ဆိုပြီးပြည်ထောင်စုအစိုးရကအကူအညီပေးမဲ့ငွေတွေကိုလည်းမပေးဘဲနေသွားနိုင်တယ်လို့ခြိမ်းခြောက်ထားပါတယ်။ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်မှာမိုးခေါင်တာကိုတော့သမ္မတ Trump ကထည့်သွင်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ။